ပြည်သူ့ရဲ့အတန်းတွေအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူမှုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူမှုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြန်ကြားရေးဝန်ကြီးအဖြစ်ဒီကနေ့လွှတ်တော်ကနေအတည်ပြုလိုက်တဲ့ဥပိ္ပင်းကပြောပါတယ်။ဆိုရတဲ့လက်ထက်မှာပြန်ကြားရေးဌာနကိုဘယ်လိုပုံစံမျိုးနဲ့အပြောင်းလဲတွေလုပ်သွားဖို့ရှိနေပါလဲ။ဆက်သွယ်မေး ဝါဒဖြန့်ချီတဲ့ဒီဌာနတစ်ခုလို့သုံးခဲ့တဲ့ဟာမျိုးတွေလည်းရှိတာပေါ့နော်ဆိုတော့အခုဒီအစိုးရတက်လက်ထက်မှာဝန်ကြီးဌာနတွေကိုတိတိကျကျချော့ချတာတွေရှိနေမယ်လို့ပြန်ကြားရေးဝန်ကြီးဌာနကတော့ဆက်ပြီးတော့ရှိနေပါတယ်ဆိုတော့ဒီပေါ်မှာအန်ကဲရဲ့သဘောထားလေးကိုအရင်ဆုံးသိပြရစီရှင
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်တို့ဒီနေ့မှာဒီပြူခံရတာပေါ့နော်ဆိုတော့အဲကျွန်တော်ဒီအစိုးရဖွဲ့နဲ့ဒီဝါဒတွေဆွေးနွေးတိတိကျကျပြည့်စုံဆွေးနွေးရတာမရှိသေးပါဘူးဒါတော့ကျွန်တော်နားလည်တာကတော့ပြည်ချိုင်းဝင်းကြီးဌာနကိုဆက်လက်ထားရှိတယ်ဆိုတာအဲတို့ရတယ်လို့ယူဆရကြောင့်ထားတယ်လို့ပဲကျွန်တော်နားလည်ပါတယ်။ပြည်နာအစိုးရအသိမှာသူရဲ့မူဝါဒတွေရှိပါလိမ့်မယ်။ဒီမူဝါဒတွေကအများသိအောင်သင်ပြဖို့တော့ဒီလိုရန်ရတစ်ခုကတော့လုံမှာပေါ့နော်။အဲ့ဒါဒီတမင်တကာဒီအရင်ဆုံးကတုံးတဲ့ဝါဒဖြန့်ချီရေးဆိုတာမျိုးထက်အဲပြည်သူရွေးကိုယ်ကိုရွေးကောက်တင်ရတဲ့ပြည်သူကိုအစီရင်ခံတဲ့သဘောပဲအတိအကျဖြစ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့
ဟုတ်ကဲ့စောစောကအန်ကေပြောသလိုပဲဒီအစိုးရတည့်ရဲ့မူဝါဒတွေကိုပြည်သူတွေသိအောင်ပြောပြဖို့ဆိုတာပါပါတယ်အစိုးရရဲ့မူဝါဒတွေကိုဖော်ပြရဲဆိုတော့ဒီအရင်ကရှိခဲ့သလိုအစိုးရဝါဒဖြန့်ချီတာမျိုးနဲ့မတူအောင်ဒီပြည်ပြင်ပြောင်းလဲမှုတွေဘာတွေကိုထူးခြားခြားပြောင်းလဲလှုပ်ဆောင်နိုင်ပါမလဲရှင့်ဒီအစိုးရတည့်လက်ထက်မှာ
ဟုတ်ကဲ့အဲ့ဒီမှာဟိုကျွန်တော်မြင်တာတော့ဒီဘယ်ဌာနဒီကျွန်တော်တို့ကုမ္ပဏီတွေဖြစ်ဖြစ်လုပ်ငန်းဌာနတွေဖြစ်ဖြစ်ပေါ့ဗျာအများပြည်သူတွေဆက်ဆံနေတော့ဆက်သွယ်တဲ့အဲဆက်သွယ်ပေါ့နော်မီဒီယံပေါ့နော်ဒီကြားကပစ္စည်းရတော့လိုအပ်ပါတယ်အစိုးရတရားနေနေဆိုတော့ပို့ပြီးတော့လိုပါတယ်ဒီနောက်ကတော့ဒီပြန်ကြားရေးဆိုတဲ့ဟာကိုနိုင်ငံတကာမှာဒီနာမည်ကိုသိပြီးတော့မသုံးကြဘူးဆိုတာတော့စောစောတည်းပဲတမိုင်းမှာဒီဝါဒဖြန့်ချီရေးဆိုတဲ့ဟာမျိုးတွေဆက်ဆက်နေတဲ့အကြောင်းတွေကြောင့်အဲ့ဒီနာမည်ကိုဟိုရှောင်ကြတာတွေရှိပါတယ်ဒါမှတချို့တိုင်းပြည်တွေလည်းသုံးနေတာလည်းရှိတော့ရှိပါသေးတယ်ဥပမာဒီမိုကရေစီနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်တို့နိုင်ငံမျိုးတော်မှာအရင်တော့တော့ information agency information service ဆိုတာဖြစ်တော့တုံးပါတယ်။အခုနောက်ပိုင်းကျမှ public affairs department ဆိုတဲ့အမျိုးတောင်းလို့တုံးဆွဲတာတွေ့ရပေါ့နော်။အဲဆိုချင်တာကတော့ဒီလိုအများပြည်သူနဲ့ဆက်သွယ်တဲ့ဆက်ဆံတဲ့အလုပ်ကတော့ဟောလုပ်နေရမှာပေါ့နော်။အများပြည်သူကိုအစိုးရကကိုလုပ်နေတဲ့လုပ်တွေကိုဟောပြောပြတာပေါ့ဒီအသိပေးတာဒီဒါတာဝန်လည်းဖြစ်ပါတယ်။အများပြည်သူကရွေးကောက်တင်ဆောင်လိုက်တယ်၊တင်ဆောင်လိုက်တဲ့ကိုယ်စားလှယ်တွေကလည်းဆက်လက်ပြီးတော့ခန့်အပ်တယ်အဲဆိုတော့ဖြစ်တဲ့အကြောင်းမလို့ဒီလိုတင်ပြလို့ရှိပါတယ်။အဲ့တောင်မှတစ်ဖက်သက်ဝါရဖြန့်ချီတာမျိုးမဖြစ်အောင်ဆိုရင်ဒီဆိုကမီဒီယာလို့ခေါ်တဲ့နေရာတွေကနေပြီးတော့ဒီအစိုးရဘက်ကပြောတဲ့သတင်းတွေပေါ်ပြတယ်။အဲသူအစိုးရအာဘော်တွေပေါ်ပြတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးတကယ်မဟုတ်ပါနဲ့။အများပြည်သူရဲ့အပန်းနေအများပြည်သူလိုလားချက်တွေအများပြည်သူကဒီအစိုးရဘက်တတော်ဘက်စသဖြင့်ပေါ့နော်အဲ့ဒီလိုသူတို့ရွေးတော့တင်ပြလိုက်တဲ့ပုံစံတွေရဲ့အဲဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မတင်တတ်တာတွေအဲလက်မခံနိုင်တာတွေဝေဖန်ထောက်ပြကျင်တာတွေအဖြစ်ဆွဲပြောဆိုကျင်တာတွေသူတို့လိုလားတဲ့သူတို့လိုရင်ဆန္ဒတွေကဘာတွေဖြစ်ပါလဲဆိုတာတွေကိုကောပြနိုင်အောင်ပါကျွန်တော်တို့အဲစီမံပေးမယ်ဆိုလို့ရှိရင်ဒါပြီးတစ်ဖက်ပေါ်ဒီဝါဒဖြန့်တယ်ဆိုတဲ့အနေအထားဒီအစိုးရရဲ့ကိစ္စတွေကိုပြောနေဆိုတဲ့အနေအထားမဖြစ်ပင်တဲ့အစိုးရနဲ့အများပြည်သူချအပြန်လံပေါင်းကူးကြလေတဲ့ဌာနဖြစ်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီလက်ရှိရှိနေတဲ့အစိုးရတရင်ဌာနတွေဒရင်းစာတွေရုပ်မြင့်တန်ကြားတွေနဲ့ပတ်သက်ပြီးတော့အစိုးရတက်လက်ထက်မှာဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့ထားရှိသွားမှာပါလဲအပြောင်းလဲဘာတွေဖြစ်လာနိုင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အခုစဉ်းစားတာကျွန်တော်တိတိကျကျတော့အဲဆွေးနွေးတိုင်ပင်ပြီးလုပ်ရတဲ့အနေအထားမရှိပါဘူးဒါတလို့အဲကျွန်တော်တူဦးဒီအနေနဲ့စိတ်ကူးအနေနဲ့ပြောမှဆိုရင်ဒီမီဒီယာတွေကိုကျွန်တော်တို့အသွင်သဏ္ဍာန်အရရောနော်ဒီတင်ပြတင်ဆက်နေတဲ့ပုံစံတွေအရရောအကြောင်းအရာပိုင်းမှာပါပေါ့နော်ဆောစောကျွန်တော်ပြောခဲ့သလိုဒီအပြန်လာအသွာလာရှိတဲ့အနေအထားဖြစ်အောင်အကြောင်းလေးပြုပြင်ပြောင်းလဲနိုင်ဖို့ကျွန်တော်စဉ်းစားပါတယ်
မကင်ဖြူတွေကဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ